ဆိုင်ကလုန်းမုန်တိုင်းမောခါဟာတနင်္လာနေ့မှာရခိုင်ပြည်နယ်ကြောက်ဖြူနယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားတို့ကြားကုန်းတွင်းပိုင်းကိုဝင်ရောက်လာမယ်လို့ခန့်မှန်းထားတဲ့အတွက်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုရုံးကနေပြင်ဆင်မှုတွေလုပ်နေတယ်လို့အတွင်းမှုချုပ်ရုံးကတောက်ကြနေမှာပြောပါတယ
်။ We and our partners have pre-positioned staff and supplies wherever possible.
ကုလသမဂ္ဂနဲ့မိဖက်ဖွဲ့ရဟာဝန်ထမ်းတွေလိုရောလိုအပ်မဲ့ပစ္စည်းတွေကိုပါနေရာအနှံ့မှာတက်နိုင်တဲ့လောက်ကြိုးပြီးတော့နေရာချနေပါတယ်လို့ကုလတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ယုံပြောခွင့်ရစတက်ဖန်ဒူဂျရက်ကပြောပါတယ်။အခုကြောက်ရွံ့မဲ့ဆိုင်ကလုန်းမုန်တိုင်းကြောင့်ပင်လယ်နားကဒုက္ခသည်စခန်းတွေမှာရေကြီးတာရေရှမ်းတာမြေပြိုတာတွေဖြစ်မှာဆိုရင်လည်းလို့လဲ UNHCR ကပြောပါတယ်။ဒီဘက်ကဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားကဒုက္ခသည်စခန်းနဲ့ဘာဆန်ချာကျွန်းဒုက္ခသည်စခန်းတာဝန်ရှိသူတွေမိဖက်တွေနဲ့လက်တွဲပြီးတော့အရေးပေါ်လိုအပ်မဲ့ပြင်ဆင်မှုတွေလုပ်နေတယ်လို့ပြောပါတယ်။ဒါပြင်အရေးပေါ်ဆက်သွယ်ဌာနလည်းဖွင့်ထားပြီးတော့အရေးပေါ်ဆက်သွယ်စနစ်တွေလည်းအားဖြည့်ဆောင်ရထားတယ်လို့ပြောပါတယ်။အလုံးကောင်းတဲ့ cyclone မုန်တိုင်းမူခါဘင်္ဂလားဒေ့ရှ်မြန်မာကမ်းရိုးတန်းစီဥတီရွေးရှားနိုင်ခြင်းရှိပြီးမြန်မာမိုးစလကလိမ်ပေါ်ရောက်အဆင့်ကိုတတ်မှတ်ထားတာပါမုန်တိုင်းလမ်းကြောင်းဟာမြန်မာနိုင်ငံစီလာမဲ့တနင်္လာနေ့မှာဖြတ်ကျော်ဝင်ရောက်နိုင်တဲ့အတွက်ဘေးကင်းရာနေရာကြိုတင်ရှောင်ရှားဖို့သတိပေးချက်တွေထုတ်ပြန်ထားပါတယ်မြန်မာနိုင်ငံနဲ့မုန်တိုင်းဝန်ကြီးမှလေတိုက်နှုန်းတစ်နာရီကိုမိုင်100ကနေ130နှုန်းထိတိုက်နိုင်တယ်လို့ခန့်မှန်းထားတဲ့လို့မိုးစလညွှန်ကြားရေးမှူးဦးလာထွန်းက VOA ကိုပြောကြားခဲ့ပါတယ်